အမေရိကန်ကိုတင်ပြမဲ့ပြစ်ခတ်ရေးဆေးအစီအစဉ်အတွက်ပြင်သစ်ယူကရိန်းနဲ့အတူဗြိတိန်နိုင်ငံကပူးပေါင်းကြိုးပမ်းဖို့သဘောတူလက်တဲ့အကြောင်းဝန်ကြီးချုပ်ကီယာစတမာကဒီနေ့ပဲပြောလိုက်ပါတယ်။အမေရိကန်သမ္မတအင်ဗီယိုမှာယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့ပြည်ရဲ့တောက်ချန်တွေကတွေ့ဆုံချိန်မှာရုရှားကျူးကျော်မှုကိုရင်ဆိုင်နေရတဲ့ယူကရိန်းအတွက်အမေရိကန်ရဲ့အထောက်ပံ့တွေကိုကျေးဇူးတင်စကားပြောဖို့ပြတ်ကွက်တယ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ကပြင်းပြင်းထန်ထန်ပြောရတာကအခြေတင်ဖြစ်ခဲ့ပြီးတဲ့နောက်အပြစ်ခတ်ရေးဆေးဥရောပခေါင်းဆောင်တွေဆွေးနွေးဖို့ဗြိတိန်ဝန်ကြီးချုပ်ကစီစဉ်နေတာပါ။ဗြိတိန်ဝန်ကြီးချုပ်ကတော့ငြင်းငြင်းဆွေးနွေးမှုတွေအတွက်ပေါင်းကူးပေးဖို့အဓိကအာရုံစိုက်ထားတယ်လို့ပြောဆိုခဲ့တယ်လို့အမေရိကန်နဲ့ယူကရိန်းသမ္မတတို့ကြားပြပြသွားတဲ့ဆွေးနွေးမှုကိုပြန်လည်ညှိနှိုင်းနိုင်မှုပြင်သစ်သမ္မတနဲ့ပါလက်တွဲဖို့ရည်ရွယ်ထားပါတယ်။တိုက်ပွဲတွေရပ်နေအောင်ပြင်သစ်နိုင်ငံအပြင်တခြားနိုင်ငံတနေနိုင်ငံလောက်နဲ့အတူကြိုးပမ်းဖို့သဘောတူထားပြီးထွက်လာတဲ့အစီအစဉ်ကိုအမေရိကန်နဲ့ပြန်ဆွေးနွေးမယ်လို့လည်းပြောဆိုထားပါတယ်ခင်ဗျာ။